American Congress letter အနေနဲ့ပြည်ထောင်စုအစိုးရကချီးယူနိုင်တဲ့ငွေပမာဏကန့်သတ်ချက်ကိုတိုးပြဖို့ပြက်ကွက်ခဲ့မယ်ဆိုရင်ကမ္ဘာတဝန်းစီးပွားရေးကဆက်နိုင်တဲ့ဆိုင်နိုင်တဲ့အထိအကျိုးသက်ရောက်နိုင်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်။လာမယ့်ရက်တွေအတွင်းအစိုးရကပေးရန်ရှိတဲ့တာဝန်တွေမပြက်ကွက်ရအောင်အခုလိုသတိပေးလိုက်တာလို့ဆိုပါတယ်။ပြည်ထောင်စုအစိုးရအသုံးစရိတ်အတွက်ချီးယူနိုင်တဲ့ဒေါ်လာ 16.8 ထရီလီယံကန့်သတ်ချက်ငွေပမာဏကိုကုန်နှုတ်နည်းပါအခြေဆိုင်လာတာနဲ့အမျှနိုင်ငံရဲ့ချားကချီးထားတဲ့အကျွေးတွေအပါအဝင်ပေးဆက်ရန်ကြေးမီတွေမပေးနိုင်ဘဲပြဿနာတက်နိုင်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနကကြာသာပတိနေ့ကအစည်းအဝေးခန်းစာထုတ်ပြန်လိုက်တာပါ။အကျွေးမဆက်နိုင်ဘူးဆိုရင်တော့အရင်တုန်းကမကြုံခဲ့ဘူးတဲ့အဖြစ်နဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ငွေချီးတဲ့ credit ဈေးကွက်လည်းရပ်ဆိုင်မယ်။ဒေါ်လာဈေးတွေထိုးကြမယ်။အတိုးနှုန်းတွေထိုးတက်မယ်။ဒီအကျိုးဆက်တွေကကမ္ဘာတဝန်းလုံးကိုရိုက်ခတ်မယ်။ဘဏ္ဍာရေးအကျပ်တင်းနဲ့ရင်ဆိုင်ကြရမယ်။2008ခုနှစ်ကကြုံခဲ့ရတဲ့အဖြစ်မျိုးပဲ့တင်ရိုက်နိုင်တယ်လို့ဒီထက်လည်းပိုဆိုးသွားနိုင်တယ်လို့ဘဏ္ဍာရေးဝန်ကြီးဌာနကသတိပေးလိုက်တာဖြစ်ပါတယ်။ဒီမိုကရက်သမ္မတအိုဘားမားနဲ့ကွန်ဂရက်လွှတ်တော်က Republican လွှတ်တော်အမတ်တွေကြားအသုံးစရိတ်နဲ့ပတ်သက်ပြီးညှိနှိုင်းမှုမရနိုင်တာကြောင့်ပြည်ထောင်စုအစိုးရရုံးအတော်များများလုပ်ငန်းတွေရပ်ဆိုင်ထားရပါတယ်။အစိုးရကချီးယူနိုင်တဲ့ငွေပမာဏကန့်သတ်ချက်ဟာအောက်တိုဘာလ18ရက်နေ့မှာကုန်သွားနိုင်ပွဲရှိပါတယ်။လွန်ခဲ့တဲ့ရာစုနှစ်တွေအတွင်းအစိုးရချီးယူနိုင်တဲ့ငွေပမာဏကိုအကျဉ်းတရားထက်မကတိုးမြင့်သတ်မှတ်ပေးခဲ့ရမှာတခါတလေပုံမှန်တိုးပြနေကြဖြစ်တယ်လို့တခါတလေလည်းအခြေအတင်ဆွေးနွေးပြီးမှတိုးပြခဲ့ရတာတွေလည်းရှိခဲ့ပါတယ်။သမ္မတရဲ့ပါတီဝင်မဟုတ်တဲ့လွှတ်တော်အမတ်တွေကအစိုးရကရန်ပုံငွေတွေကိုမစင်မချင်းသုံးနေတယ်လို့ဆွတ်ဆွဲပြစ်တင်နေကြလေရှိပါတယ်ရှင်။